ဆိုတဲ့ခေတ်ခင်ဗျာမြန်မာနိုင်ငံမီဒီယာသမားတွေကိုကူစားပြုတဲ့မြန်မာစာနယ်ဇင်းကောင်စီဝင်တွေဟာမကြသေးခင်ရပိုင်းအတွင်းမှာပဲနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တယ်လို့သိရပါတယ်ဒီလိုတွေ့ဆုံမှုကတော့ပထမဦးဆုံးအချိန်လို့ပြောနိုင်လားခင်ဗျာ
မဟုတ်ပါဘူးကျွန်တော်တို့2013ခုနှစ်စက်တင်ဘာလကကျွန်တော်တို့ပထမဦးဆုံးအချိန်တွေ့ခဲ့ပြီးသားဖြစ်ပါတယ်အခုဒုတိယအချိန်မှာတွေ့ဆုံမှုလို့ပြောရင်ရပါတယ
်ဟုတ်ကဲ့ပထမဦးဆုံးအချိန်တွေ့ဆုံမှုတုန်းကဘယ်လိုသဘောတူညီမှုတွေရခဲ့တယ်လဲနည်းနည်းလေးပြန်ပြောပါလားခင်ဗျာ
ပထမဦးဆုံးအချိန်တွေ့ဆုံစဉ်ကတော့သမရဖွဲ့ပေးတဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီနဲ့သမရနဲ့စတင်ပြီးတော့တွေ့ဆုံမိတ်ဆက်ပြီးတော့စာနယ်ဇင်းကောင်စီရဲ့အကြီးကတာဝန်ဝတ္တရားတွေကိုရှင်းပြတာပါအဲတော့ကတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အကြီးကလုပ်ငန်းတာဝန်ကဒီရသမားတွေရဲ့အခွင့်အရေးကိုကာကွယ်ပေးဖို့နဲ့ freedom of expression ကို promotion လုပ်ဖို့အတွက်ကိုကျွန်တော်တို့အနေနဲ့အကြီးကကျွန်တော်တို့ပါဝင်တဲ့မီဒီယာဥပဒေကြီးဆွဲတာစာနယ်ဇင်းကောင်စီအကြီးကလုပ်ငန်းတာဝန်ဖြစ်ကြောင်းသမရကိုရှင်းပြခဲ့ပါတယ်အဲ့တော့အဲ့ဒီမီဒီယာဥတွေကအခုဆိုလို့ရှိရင်လွတ်တော်မှာလည်းအတည်ပြုပြီးတော့နီးဥတွေလည်းပြီးဆုံးသွားပြီဖြစ်တဲ့အတွက်ကျွန်တော်တို့စာနယ်ဇင်းကောင်စီရဲ့အကြီးကတာဝန်ကတော့ပြီးဆုံးပြီလို့ပြောလို့ရပါတယ်အခုကြိမ်တွေးဆမှုကတော့လက်ရှိမီဒီယာနယ်ပယ်ကတည်င်းယူတဲ့သူတွေကိုမေးမြန်းစစ်ဆေးတာတွေတရားစွဲတာတွေထောင်ချတာတွေညှပြလာတဲ့အတွက်ဒီမီဒီယာလောကရဲ့အခြေအနေနဲ့လက်ရှိအုပ်ချုပ်ရေးပိုင်းနဲ့ကြားထဲမှာနားလည်မှုလွဲမမှုတွေကိုဘယ်လိုဖြေလျှော့မလဲဆိုတာကိုကြည်ရွယ်ပြီးတော့တွေးဆနေခြင်းဖြစ်ပါတယ်
သူတို့ဒီလိုတွစ်ဆုံမှုဖြစ်လာဖို့အတွက်သမ္မတဘက်ကစတင်ဆောင်ရွက်တာလားစာနယ်ဇင်းကောင်စီကစတင်ပြီးတော့တောင်းဆိုတာလားခင်ဗျာ
စာနယ်ဇင်းကောင်စီကတောင်းဆိုတာပါဘာလို့လဲဆိုတော့မြန်မာနိုင်ငံစာနယ်ဇင်းကောင်စီအနေနဲ့ကတော့မီဒီယာမှာလက်ရှိဖြစ်ပေါ်နေတဲ့ပတ်သက်ပြီးတော့အစိုးရကိုကျွန်တော်တို့အပြည့်ပေးဖို့တာဝန်ရှိတယ်လို့ယူဆပါတယ်အဲ့ဒါကြောင့်ကျွန်တော်တို့အနေနဲ့သမ္မတနဲ့တွစ်ဆုံလို့ကြောင်းစာရေးသားအပြည့်ပေးပြီးမှကျွန်တော်တို့အခုတွစ်ဆုံမှုဖြစ်ပေါ်လာတာဖြစ်ပါတယ
်ဒီနိုင်ငံမှာတော့သမ္မတကတစ်နှစ်တစ်ခါသတင်းနောက်တွင်နဲ့တွေ့ဆုံပြီးတော့ညစာစားပွဲလုပ်တယ်ဆိုအိမ်မှာပျော်ပွဲရှင်တွေလုပ်ပြီးတော့အများအားရင်းနှီးတွေ့ဆုံနေရှိပါတယ်မြန်မာနိုင်ငံမှာတော့ဒီမှာကြုံတောင်းကြုံခဲတွေ့ရတယ်လို့ပြောရမှာပေါ့လေဒါပေမဲ့အခုလိုတွေ့ဆုံခွင့်ရတဲ့အတွက်မြန်မာနိုင်ငံစာနယ်ဇင်းလောကအတွက်အလားအလာခေါင်းတွေများတိုးတက်လာသလားရှိလာသလားဆိုတာကိုကျွန်တော်သိချင်လို့ဒီနေ့အစီအစဉ်လုပ်တာဖြစ်ပါတယ်ဆိုတော့လောလောဆယ်တွေ့ဆုံခဲ့တဲ့ကိစ္စကတော့စာနယ်ဇင်းသမားတွေကိုဖမ်းဆီးနှိပ်ကုပ်မှုတွေများနေလို့ဆိုတာဖြစ်တယ်ဆိုတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့သမ္မတကဘာများဆောင်ရွက်ပေးနိုင်မလို့ပြောခဲ့ပါလဲခင်ဗျာ
ကျွန်တော်တို့ကတော့နံပါတ်1ကတော့ဒီသမ္မတကြီးနဲ့တွေ့တဲ့အခါမှာကျွန်တော်တို့မီဒီယာသမားတွေကိုဖန်ဆီးနှိပ်ကုပ်မှုများတယ်ဆိုတော့အချက်အလက်တစ်ခုတည်းတင်ပြတာမဟုတ်ပါဘူးလက်ရှိမီဒီယာလောကဟာဒီလွတ်လပ်စွာစာပေရေးသားခွင့်ကိုရရှိတာနှစ်နှစ်တာကာလမှာပဲရှိသေးတဲ့ရင်းချက်မှုအားနည်းတာရှိပါတယ်နောက်တစ်ခုကကျင်းဝတ်နဲ့ပတ်သက်ပြီးအားနည်းတာရှိပါတယ်ဒီအခြေအနေကိုအဲ့တော့ဆိုးရအနေနဲ့နားလည်ဖို့လိုအပ်ကြောင်းနဲ့သမရကိုရှင်းပြခဲ့ပါတယ
်ဆိုတော့တရားဥပဒေကဏ္ဍကိုသူကတရားစီရင်ရေးကဏ္ဍကိုသူကလွှမ်းမိုးလိုတဲ့ဆန္ဒမရှိဘူးဒါပေမဲ့လည်းသူလုပ်နိုင်တဲ့အပိုင်းကလုပ်ပေးမယ်ဆိုတာတော့ဟုတ်ပြီဒါပေမဲ့ဥပမာဖြင့်သတင်းရယူရေးခက်တဲ့ကိစ္စတို့နောက်ပြီးတော့တခြားဝန်ကြီးဌာနတွေကလည်းမီဒီယာကိုလေးလေးစားစားဆက်ဆံဖို့ဘာညာပြောတဲ့ကိစ္စတွေနဲ့ပတ်သက်လို့ရောသမရရဲ့ဩဇာအာဏာသက်ရောက်မှုဘယ်လောက်ရှိမယ်ထင်ပါတယ်ခင်ဗျာ
ကျွန်တော်တို့ပထမအကြိမ်တွေ့တုန်းကလည်းဒီလိုမျိုးတင်ပြခဲ့တာရှိပါတယ်။သမရကလည်းသက်ဆိုင်ရာဝန်ကြီးဌာနတွေကကျွန်တော်တို့ဒီ contact person တွေထားပြီးတော့မှမီဒီယာသမားတွေကိုသတင်းပေးဖို့လိုအပ်တယ်ဆိုတာကိုလည်းညွှန်ကြားခဲ့တာပါ။ဒါပေမဲ့ဒီအချိန်နေရာအခုတနည်းနည်းပါးကြာတဲ့အထိအောက်ချင်မှာတော့ကြောင်းလဲမှုပြုပြင်မှုအစုံတရာမရှိခဲ့ပါဘူး။ဒါကြောင့်သမရကကျွန်တော်နဲ့အတူဆွေးနွေးပွဲကိုတက်တဲ့ဝန်ကြီးတချို့ကတော့သတင်းတွေကိုကျွန်တော်တို့အချိန်နဲ့တပြင်းချင်းထုတ်ပြန်ပေးဖို့အတွက် mechanism အစ်စ်တစ်ခုကိုတည်ဆောက်ဖို့လိုတယ်ဒါကိုအမြန်ဆုံးအကောင့်တွေပေါ်ဖို့လိုတယ်ဆိုတော့သူ့ရဲ့ cabinet ဝန်ကြီးတွေကိုအမိန်ပေးခဲ့ပါတယ်
။အချိန်ထဲမှာပဲအစိုးရကထုတ်ဝေနေတဲ့ပြည်ကြေးဝန်ကြီးဌာနထုတ်ဝေနေတဲ့နိုင်ငံပိုင်သတင်းစာတွေအဲ့ဒီသတင်းစာတွေကြတော့သတင်းတွေဥရထူရဲအဲ့ဒါနဲ့ပတ်သက်ပြီးတော့ဖြိုစင်ကပြည်ကြေးဒုတိယဝန်ကြီးဥရထူပြောတာကတော့သူတို့အစိုးရဌာနကလုပ်နေတယ်ဆိုတော့သူတို့ကပို့ပြီးတော့လုပ်နိုင်တယ်တခြားဝန်ကြီးတွေလည်းသူတို့အလားတူပဲသတင်းထုတ်ပြန်ပေးဖို့တိုက်တွန်းနေပါတယ်ဆိုတာသူကပြောခဲ့ပါတယ်ဆိုတော့ဒီတစ်ချိန်မှာတော့အထူးသဖြင့်အဲ့ဒီနိုင်ငံပိုင်သတင်းစာတွေနဲ့စာရင်ဌာနဆိုင်ရာသတင်းတွေမှာသူတို့နဲ့တန်းတူရနိုင်မယ့်အလားအလာကရှိရလားရှိလို့
အခုချိန်ဒီတော့ဒါချင်းချင်းရှားရှားကျွန်တော်တို့ခံမှန်းလို့မရသေးပါဘူးအထူးသဖြင့်ဝန်ကြီးဌာနရဲ့ကျွန်တော်တို့အရာရှိအဆင့်ရနဲ့စပြီးတော့အောက်ခြေထီးကမီဒီယာတွေကိုကျွန်တော်တို့စိုးရုံကြောက်လန့်နေပြီးတော့မလိုလားသူတွေဖြစ်တော့သူတို့အနေနဲ့ယူဆတော့မှာပဲstate media တွေကိုတော့သူတို့သတင်းပေးတဲ့ဆိုတာသူတို့ရဲ့ကောင်းမွန်တဲ့ဆောင်ရွက်ချက်တွေကအများအမ်းဖော်ပြနေတဲ့သတင်းစာဖြစ်တဲ့သူတို့ကတုံ့ပြန်မှုရှိပါတယ်သူတို့ကအဲ့ဘက်သူတို့ကဒီလိုမျိုးသတင်းတွေကိုတော့ကျွန်တော်တို့အစိုးရပဲမီဒီယာတွေကို ျွန်တော်တို့ပြဖို့နိုင်တာဖြစ်ပြီးတော့ကျွန်တော်တို့ပုဂ္ဂလိကမီဒီယာတွေကတော့သူတို့ကိုကောင်တာချက်လုပ်နိုင်တယ်လို့ယူဆရတယ်သူတို့အနေနဲ့တွေ့ဆုံဖို့တဲ့ဝင်လေးတာမျိုးတွေကတော့အခုချိန်ထိရှိနေတော့ပ
ါဆိုသမရဥသိန်းစိန်ကိုရိုင်းကတော့သတင်းလွတ်လပ်ခွင့်ရဲ့တံပိုးကိုဘလောက်လက်ခံတယ်လဲအဲ့ဒီဟာအတိုင်းပြည်အတွက်လည်းအကျိုးရှိတယ်သတင်းလွတ်လပ်ခွင့်မရှိရင်သတင်းသမားတွေသာဆုံးရှုံးတာမဟုတ်ဘူးပြည်သူသာဆုံးရှုံးနေတာမဟုတ်ဘူးအစိုးရဘက်ကလည်းဆုံးရှုံးနေတယ်ဆိုတဲ့အစီမျိုးသူအမှန်တကယ်ရှိပါရဲ့လားကျွန်တော်ဘာကြောင့်မေးရလဲဆိုရင်စကူရိုင်းကရောသတင်းစာရှင်းလင်းပွဲဘယ်နှစ်ကြိမ်လုပ်သလဲတခါတော့သူလုပ်ဖူးတာကျွန်တော်တွေ့လိုက်ပါတယ်နောက်ပိုင်းမှမတွေ့တော့ဘူးအဲ့ဒါတွေကိစ္စရောဘယ်လိုသုံးသပ်မိပါလဲဆိုနေတွေ့ပြီးတော့
ဟုတ်ကဲ့ကျွန်တော်တို့အနေနဲ့ပြန်လည်ပြီးတော့ကြည့်မယ်ဆိုရင်အခုလက်ရှိနိုင်ငံတော်သမရကရေကောက်ဝဲကနေပြင်မြောက်ထားတဲ့သမရလို့ဆိုမယ်သူကတစ်ချိန်ကဒီအစိုးရရဲ့ကျွန်တော်တို့ဒီစစ်ဘိုလ်ချုပ်ကြီးလုပ်ခဲ့သူတယောက်ဖြစ်ပါတယ်။နောက်ပြီးတော့သူကဒီစီမင်းစည်းကမ်းနဲ့ဒီ formality တွေကနေလာတာဖြစ်တဲ့အတွက်ကြောင့်ခုနလိုမျိုးအခုလိုပထမဆုံးရတားစက်တန်ပထမဆုံးညထောက်ဆောင်တဲ့ခါမှာတော့ဒီခုနဟိုဝေဖန်ထောက်ပြမှုတွေကမလွဲမသိရှိနေမှာပါ။ဒါပေမဲ့ကျွန်တော်တို့အကောင့်ဘက်ကပြန်ပြီးတော့ဟိုကောက်ကြည့်မယ်ဆိုလို့ရှိရင်တော့နံပါတ်၁သူကကျွန်တော်တို့စာနေစင်းကောင်စီရသူတွေကိုကျွန်တော်တွေ့ဆုံဖို့အတွက်နံပါတ်၁လိုလိုလားလားရှိတာကိုတွေ့ရတယ်။နံပါတ်၂ကကျွန်တော်တို့တွေ့တွေ့ချင်းပါပဲမီဒီယာအတိုင်းပြည်အတွက်အရေးကြီးတဲ့ကျွန်တော်တို့ဟိုသွင်းအားစုတွေဖြစ်တယ်ဆိုတဲ့ဟာနဲ့သုတ်ထမှန်တဲ့အဖြစ်အထူးအသိမှတ်ပြုကြအောင်သူအူဆုံးပြောတာရှိပါတယ်အဲ့တော့ဒီဟာကတော့ခုနကျွန်တော်တို့ဒီကောင်းမွန်တဲ့ဘက်ကနေပြီးတော့ကောက်ယူမယ်ဆိုတော့ဒီချက်တဲ့တွေရှိတယ်နောက်ကျွန်တော်တို့ရဲ့တင်ပြချက်ဒီအားလုံးကိုကျွန်တော်တို့ဖေချတာမျိုးမလုပ်ဘဲနဲ့တချို့ဝန်ကြီးဌာနသတင်းထုတ်ပြန်မှုမီဒီယာသမားတွေကိုသတင်းပေးမှုအားနည်းတာကိုဝန်ခံခဲ့ပြီးတော့ဒီ mechanism ကိုပြောင်းလဲပြဖို့တိုးတယ်ဆိုတာကိုလည်းသူအနေနဲ့ကျွန်တော်တို့နဲ့ဟိုဆွေးနွေးကြတာမျိုးရှိပါတယ်။ဒါပေမဲ့အစိုးရဘက်မှပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့အစိုးရရဲ့ policy တစ်ခုလုံးကနေပြီးတော့ဟိုလိုက်ပါမှုအားနဲ့နေပြီးတော့ကျွန်တော်တို့ဆေးရထက်တန်သူတချို့တဝက်ကတောင်းရနေတာမျိုးအခက်အခဲမျိုးတွေရှိတာကိုလည်းတွေ့မြင်နေရပါတယ်။ဒါကြောင့် DR ကြားထဲကနေပြီးတော့ကျွန်တော်တို့အနေနဲ့ဟိုဒီမိုကရေစီပြုပြင်ပြောင်းလဲလုပ်ငန်းတွေကိုတက်တက်ဖြစ်လာဖို့လည်းကျွန်တော်တို့ဘက်ကနေပြီးတော့ဆက်လက်တွန်းအားပေးတိုက်တွန်းနေရတာမျိုးတွေလုပ်နေရပါတယ်။
ဟုတ်ကဲ့ကိုစောသက်ထွေးအဲ့တော့သမနာဂူရိုင်းကတော့ရေဒီယိုမင်ကွန်တလားတစ်ခါပြောနေတာမျိုးတဲ့ပေါ့လေသတင်းထောက်တွေကိုကိုရိုင်းတွဲဆုံပြီးတော့သတင်းစာရှင်းလင်းပွဲလုပ်ရင်အပြန်အလှန်မင်းမြန်းတာရောပြည်သူတွေစီးစင်းစီးထိုက်တာကိုပိုမိုစီးလာနိုင်မယ်လို့မထင်ဘူးလားသူတို့အနေနဲ့ပေါ့လေသမနာတွေအနေနဲ့ဆိုတော့ဒီလိုလုံးမဲ့အလားတာ
ကိုမှန်တကယ်တော့ဟုတ်ကဲ့ဒီကိစ္စတွေအားလုံးကဟိုကျွန်တော်တို့အပြင်မှာဝေဖန်ထောက်ပြတာတွေတော်တော်များနေပါပြီဒါတွေအားလုံးအကောင့်တွေပေါ်ဖို့ကတော့သမနာမင်းမှာကျွန်တော်တို့နိုင်ငံရေးနဲ့ပတ်သက်ပြီးအကြံဉာဏ်ပေးနေတဲ့ပုံကိုယ်တွေရှိပါလေ။သူတို့အနေနဲ့တော့ဒီအရာကိုဖြစ်ဖို့အတွက်အဲသမရကိုနားလည်အောင်ရှင်းပြဖို့သူတို့တွေမှာအဓိကတာဝန်ရှိတယ်လို့ကျွန်တော်စပါပါလေ
။အခုသမရအသိခံလိုက်တဲ့ပြည်ကြေးဝန်ကြီးစ်ဦးရထွန်းနဲ့ပတ်သက်လို့ကောမီဒီယာသမားတို့ကတော့သူဝန်ကြီးဖြစ်လာတဲ့အတွက်မီဒီယာလောကဟာပုံမတင်းတင်းကြပ်ကြပ်ချုပ်ကန်တာခံလာရလိမ့်မယ်ဆိုပြီးတော့စိုးရင်နဲ့လေဆန်နဲ့ဝေဖန်သုံးသပ်ကြတာရှိပါတယ်။ကိုစောသက်ထွေးဘလောက်သဘောတူပါလဲဒီကိစ္စကော။
အရင်လောက်ကန်ဆောင်ရွက်မှုတွေအရဆိုရင်တော့ဒီဟိုခံမှန်းချက်တွေကသိပြီးတော့မလွဲပါဘူးဒါပေမဲ့သို့တော်လည်းပဲအဲ့ဒီသမရနဲ့တွေ့ဆုံတဲ့နေရာတော့ကျွန်တော်တို့ပြန်ကြားဝင်ကြီးဖြစ်မယ်ဦးရထွန်းနဲ့ကျွန်တော်တို့ဆွေးနွေးစကားပြောဆိုတဲ့အခါမှာတော့သူကဒီဘက်ကမီဒီယာသမားရင်နဲ့သူကပူးပေါင်းဆောင်ရွက်နေတဲ့ဆရာသက်တမ်းရဲ့စကားတွေကိုပြောဆိုတာမျိုးတွေဆရာသက်တမ်းကိုပြတ်တာတာမျိုးတွေလုပ်ခဲ့ပါတယ်ဒါကြောင့်ကျွန်တော်အနေနဲ့တော့ဒီကြံနေသေးတဲ့အစိုးရသက်တမ်းပြည်မှာသူ့အနေနဲ့ရှေ့ကကျွန်တော်တို့နားလည်မှုလွဲတာတွေကိုရှောင်ရှားပြီးတော့မီဒီယာနဲ့အတူပူးပေါင်းလက်သွဲဆောင်ရွက်သွားနိုင်မလားဆိုတော့ကျွန်တော်တို့ဟိုညှော်လင့်ချက်တချို့တုတ်ွက်တော့ရှိနေပါလား
။နောက်သူတစ်ခုထောက်ပြခဲ့တာတစ်ခုကျွန်တော်သတိပြုမိတာကစာနယ်ဇင်းကောင်စီဆိုတာဖွဲ့စည်းထားပေမဲ့စာနယ်ဇင်းကောင်စီကိုမှပါဝင်တဲ့လူတွေကသိအလေးနဲ့မထားဘူးဆိုတဲ့သဘောမျိုးလဲသူကကျွန်တော်သူ့ကိုတွစ်ဆုံမင်းမြန်တဲ့အခါပြောသွားတာရှိပါတယ်။စာနယ်ဇင်းကောင်စီအစည်းအဝေးခေါ်ရင်လည်းပဲအဒီတာချုပ်ဆိုတဲ့ပုဂ္ဂိုလ်ရေး CEO တွေမလာဘဲနဲ့လက်ထောက်တွေကိုပဲလွှတ်နေကြတာတွေ့တယ်ဆိုတော့အဲ့လိုအဲ့ဒါကမှန်ပါလားဘလို့မှန်ပါလဲအဲ့ဆိုဆိုချက်ကအဲ့တာနေစင်းကောင်စီမှာညှို့မှုမရှိဘူးလားတာနေစင်းကောင်စီဟာတကယ်တမ်းကြည်ကြပြန်ပြန်ကိုစားမပြုနိုင်ဘူးလားဆိုတာဘယ်လိုပြောလို့ပါလဲ
ကျွန်တော်တို့တာနေစင်းကောင်စီကိုစတင်ဖွဲ့တော့ကလူပုဂ္ဂိုလ်30နဲ့ဖွဲ့လာပါအဲ့ဒီလူပုဂ္ဂိုလ်30ထဲမှာကျွန်တော်တို့88ဖွင့်လင်းလူဖွဲ့စီကဥပဂ္ဂိုလ်ကြီးနဲ့ကျွန်တော်တို့ AB တရင်းဌာနတော်ရေးဝင်နှုတ်ဆက်သွားတဲ့အတွက်ကျွန်တော်တို့28ဦးကျန်ပါမယ်။အဲဒီ28ဦးထဲမှာဆရာမောင်ဝန်သားနဲ့ဒေါက်တာကျော်စောနိုင်ကွယ်လွန်သွားတဲ့အတွက်ကျန်တာကတော့ကျွန်တော်26ဦးပါ။26ဦးမှာအခုတကယ်အလုပ်လုပ်နေတဲ့သူကကျွန်တော်တို့16ဦး18ဦးရှိပါတယ်။အဲဒီလူသူတွေအကနေပြီးတော့မှဘာကြောင့်ကျွန်တော်တို့ဗိုလ်လန်ဒီယာအနေနဲ့ဒါကိုထမ်းရွက်နေရလဲဆိုတော့ဒီမိုစီပြုပြင်ပြောင်းလဲရေးမှာမီဒီယာကိုကျွန်တော်တို့ကတူတူတည်တည်တဲ့ဖြစ်စဉ်ကိုနဲ့မီဒီယာရဲ့အခွင့်အရေးတွေကို ကာကွယ်ပေးဖို့တကတော့ကျွန်တော်တို့ကျေပြန့်တဲ့အဖွဲ့အစည်းတည်ရလိုပါတယ်ဒါကိုမဟာဗျူဟာအရရှုမြင်မယ်ဆိုလို့ရှိရင်မီဒီယာသမားအားလုံးကကျွန်တော်လက်ခံမှာဖြစ်ပြီးတော့ကျွန်တော်တို့ခုနပါတင်တဲ့ကောလက်တစ်စီကိုရှင်းတန်းတင်တဲ့သူတွေအနေနဲ့တော့သာနေသိကောင်စီကြားဆုံးတာကိုမြင်တွေ့လို့ချင်းရှိမှာပါအားလုံးလည်းဆိုသာနေသိကောင်စီမရှိရင်ကျွန်တော်တို့တပီးပုတ်ကကျွန်တော်တို့မီဒီယာရဲ့အတန်တွေက ာတော့ဒီနေ့လက်ရှိကာလမှာမြေသူမှရင်းဆိုနိုင်မှာမဟုတ်ပါဘူးနောက်တစ်ခုကတာနေစင်းဖောင်စီကိုကျွန်တော်တို့အလေးအယူပြုပြီးလာခြင်းမလာခြင်းဟာမီဒီယာသမားတူကြီးရဲ့ခုနဟိုကျွန်တော်တို့ဟိုစိတ်ဆန္ဒနဲ့ကျွန်တော်တို့ဒီတွေးခေါ်မှုနဲ့ယုံကြည်ချက်တွေပေါ်မှာမူတည်ပါတယ်အဓိကကတော့တာနေစင်းဖောင်စီမှာပါတဲ့လူတွေအကြောင်းကိုပြောဆိုခြင်းနဲ့တာနေစင်းဖောင်စီဘာလို့ပြီးခဲ့တယ်လဲဘာတွေလုပ်နေတယ်လဲဆိုတာကိုကျွန်တော်တို့issue ကိုကြည့်ဖို့လိုပါတယ်လူပုတ်ကိုတဲ့အဲ့တော့စာနေသိန်းကောင်စီကမီဒီယာဥပဒေကိုရေးဆွဲခဲ့တယ်နောက်ကျွန်တော်တို့အများလက်ခံလိုက်တဲ့ကျင်းဝတ်ကိုရေးဆွဲပြဋ္ဌာန်းခဲ့တယ်ကျွန်တော်တို့အခုဆိုရင်စာနေသိန်းကောင်စီဖွဲ့စည်းတာနှစ်နှစ်မပြည့်သေးပါဘူးဒီကြားထဲမှာကျွန်တော်တို့အနေနဲ့ဒီရှိတဲ့လူ16 18ယောက်ဟာစတင်ဖွဲ့စည်းနေတာအတင်းတန်းအမျိုးမျိုးကလာတာဖြစ်တယ်အခုတစုတစည်းတဲ့တောင်းရနေတာလို့ရှိပါတယ်နောက်တစ်ခုကအထူးသဖြင့်ကတော့စာနေသိန်းကောင်စီကနေပြီးတော့ကျွန်တော်မယုံကြည်လို့နှုတ်ထွက်ပါတယ်ဆိုတော့ယနေ့အချိန်ထိမရှိသေးတာပဲဖြစ်ပါတယ်ဒါကြောင့်မလို့အခုအချိန်မှာခုနကပြောတဲ့ဝေဖန်မှုတွေနဲ့ပတ်သက်လို့တော့ကျွန်တော်အနေနဲ့စိုးရိမ်ပူပန်မှုရှိဘူးလို့ပြောတယ်